မောခမုံတိုင်းလုံရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့ရဲ့ကူညီကဲဆဲခွင့်တွေကိုစစ်ကောင်စီကအခုချိန်ထိကန့်သက်ပိတ်ပင်ထားတာကြောင့်မုံတိုင်းပြည်ပြည်သူတွေနဲ့ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအခက်အခဲတစ်နေ့တခြားပိုဆိုးလာနေပါတယ်။ရခိုင်မြောက်ပိုင်းကဒုက္ခသည်စခန်းတွေမှာဆိုရင်စားနပ်ရိက္ခာမလုံလောက်တာကြောင့်ကလေးသူငယ်တွေနဲ့တက်ကြီးရွယ်အိုတွေအစာအာဟာရချို့တဲ့ပြီးကျန်းမာရေးထိခိုက်တဲ့အခြေအနေကြုံနေရတယ်လို့ဒုက္ခသည်ကူညီကဲဆဲရေးဆောင်ရွက်နေတဲ့ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ်။
အဓိကလို့ဒီအစားအာဟာရမပြေတာရဲ့အဓိကဒီကလေးတွေဟာကကြတဲ့ဒီတချို့ကလေးတွေဆိုရင်ဒီမိခင်လို့ကနေလာတဲ့တချို့ဟာကကြတော့ဒီစားနေရခါစီဆောင်စကားနေမှာဒီစီဆောင်စကားနေနဲ့ကိုင်းကင်းစီကနေမှာကအာစားနေရခါပုံလုံးမရှိတာပေါ့နော်စားနေရခါပုံလုံးမရှိဘူးတော့နောက်ပြင်ဒီဖက်ကနေပြီးတော့ကိုင်းကင်းစီလုံးနေတဲ့အဖိုးစီတွေကိုလည်းစိတ်ကုန်စီဖက်ကအာဆက်ကစပန်ကဟိုအဲဒီတာမိထားရတဲ့ရှိရခါမှာကြတော့အရှိမင်းဒီမတို့ဒီရိခါတွေမှာထောက်ပံ့နိုင်တဲ့အနေအထားမျိုးတွေကိုတွေ့နေရတယ်နောက်တစ်ခုကဒီမတို့ရိခါထောက်ပံ့နေတဲ့နေရာမှာဆိုလဲဒီအဓိကဆန်ကိုပဲအဓိကထောက်ပံ့နေကြတာတွေ့တယ်ပေါ့နော်အဲကြောင့်ဒီအစာအာဟာရနဲ့သက်ဆိုင်တဲ့ဒီအဲ့ဒီဟာတွေကိုပါထိသိမ်းစဉ်းစားပြီးထောက်ပံ့ဖို့လိုလို့ဆိုတော့အဲ့လိုပုံစံမျိုးနေခံမျိုးတွေလည်းကြုံနေရတယ်ဆိုတော့အစာအာဟာရမပင့်မီမှုတွေကြောင့်ကျွန်တော်တို့အခုလူလူမြင်ရနေရတယ်မှာလေဒီကြက်မရေရှိုးတင်းမှုတွေလည်းတော်တော်များများဖြစ်နေတာကိုလည်းတွေ့နေရတယ်ပေါ့ဟုတ
်ရခိုင်မြောက်ပိုင်းစစ်တွေမြို့နယ်ကတက်ကဲ့ပြင်မွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လဲစားနေရိတ်ခါလုံလုံလောက်လောက်မရရှိတာကြောင့်အသက်70နှစ်အောက်ကလေးတော်တော်များများအစာအာဟာရချို့တဲ့ပြီးနေထိုင်မကောင်းဖြစ်နေကြတယ်လို့ဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်ပိတ်ချက်လေးမရှိဘူးစေရှင်စီတာလူစားလို့မရဘူးအမေလေးစားလို့မရဘူးနော်ခဲအမေစားလို့မရဆိုရင်ကလေးလေးစားလို့မရဘူးကလေးစားလို့မရဆိုရင်တကယ်တရားစလုံးပေါ့နော်အဲ့ဒါဆိုရင်အဟာရရှုတဲ့လာတာပေါ့ဆက်တချို့တဲ့လာတဲ့ကလေးတွေဘယ်လိုဖိုက်ဆိုင်ကလေးတပဝါလိုက်ရတယ်ဒီသူကအစာမစားအစာတွေပါတယ်မစားဘူးဒီညိုပြီးတော့ငိုနေတာပေါ့နော်ဖြာတချို့တွေကနေပြီးဖြာနေတာပေါ့နော်အဟာရရှုတဲ့ဆိုရင်လူကြီးလေးပါနေတာပေါ့ခုလူကြီးနေနေပါပါအဟာရရှုနေတာပေါ့ကလေးကတော့တော်တမြနေတာပေါ့အော်အဲ့ဒါကနေပြီးကလေးကကြိုက်ရင်ဩမွေးစားကလေးကပေါ့မွေးစားခေါက်လက်တနေပေါ့နော်မွေးစားကလေးကပေါ့နေပြီးတော့ငါချိန်တိုင်းကလေးချင်းနေပြီးအဟာရရှုတဲ့ဝင်နေတာပေါ့
တချိန်တည်းမှာပဲမူခါမုံတိုင်းတန်အကြီးအကျယ်ခံခဲ့ရတဲ့ရခိုင်မှာရာသီတုပ်ကွေးကူးဆက်မှုတွေကလည်းဆိုးဆိုးရွားရွားခံနေရတာပါဒီလိုအချိန်မှာကိုပဲစစ်ကောင်စီကရခိုင်ပြည်နယ်တွင်းစေဝါသက်ယူခွင့်ကန့်သက်ထားတာကြောင့်ပြင်ပကျမ်းမာရေးဝန်ထမ်းတွေရဲ့စေကူတာမှုပိုင်းတွေမှာလည်းခက်ခဲနေတယ်လို့ဒေတာတွင်းအခမဲ့စေကူပေးနေတဲ့ဆရာဝန်တွေကပြောဆိုကြပါတယ်ပေါတော်မျိုးနဲ့အတွင်းကငှက်ချောင်းမှုစလင်ဒုက္ခသည်စခန်းမှာဆိုရင်အစာအာဟာရချို့တဲ့မှုတွေနဲ့ရာသီတုပ်ကွေးကူးဆက်မှုတွေကြောင့်အတော်လေးဒုက္ခရောက်နေကြတယ်လို့စခန်းတာဝန်ခံကပြောပါတယ်
ကလေးတွေအာဟာရနဲ့ကြတော့ဒီတိတ်တော်လည်းဆန်တော့ကံမပြေချမှုဖြစ်နေတယ်ဘာလို့ဆိုတော့ဒီဟို NGO အဖွဲ့စီကလေဒီမရတာကြောင့်ဖီဖီမိုးလိုတာတဘွားအချိန်ကြီးကြောင့်သူကလည်းမဆက်တွေ့ရေးကအချိန်ကြီးမကောင်းကြောင့်သူတို့ကချိန်ကြီးတကင်းကြီးပို့လို့မရဘူးကလေးတွေကိုဆောင်ကျဆောင်ကျလို့မရဘူးအဲ့လိုမျိုးဖြစ်နေပါလေနောက်ပြီးကျွန်တော်တို့ခေတ်ကြီးစက်မှကြတော့ဒီကျမရေးပိုင်းနဲ့ဆိုတော့ကျမရေးပိုင်းကတော်တော်များများခက်ခဲရှိပါတယ်ဒီကျင်းတော့ခဲတော့ခွေရောက်ပါလေအမျိုးမျိုးဖြစ်နေကြတယ်ကလေးတွေကတော့ဖျားအဖျားတက်တယ်ဖျားရနာရဆိုတာအများကြီးပါတဲမာရေးပိုင်းနေကြတော့တိတ်အဆင်မပြေမှုဖြစ်နေကြပါလေ
ရခိုင်မှာစားနေရိတ်ခါနဲ့စေဝသက်ယူခွင့်တွေကိုစစ်ကောင်စီကဘာကြောင့်ကန့်သက်ပိတ်ပင်နေဆိုတာမသိရပေမဲ့ဒီအတိုင်းဆက်ပိတ်ထားရင်တော့မုံတိုင်းတန်တင်ပြည်သူတွေနဲ့ဒုက္ခသည်စခန်းတွေမှာကျန်းမာရေးအခြေအနေတွေပိုပြီးတော့ဆိုးရွားလာနိုင်တယ်လို့ဒေတာတွင်းကူညီပေးနေသူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ